EU ယောပါတမဂါရဲ့ခေါင်းဆောင်တစ်တွေကိုစနေနေ့တုန်းကရွေးချယ်ကြေညာခဲ့တာမှာပိုလန်နိုင်ငံဝန်ကြီးချုပ်ဒေါ်နယ်တက်စ်ကိုဥယောပါကောင်စီဥက္ကဋ္ဌအဖြစ်နဲ့ရွေးချယ်ခဲ့ပါတယ်။အီတလီနိုင်ငံသားရဲ့ဝန်ကြီးဖက်ဒရီကာမိုဂေရီနိုကိုတော့လက်ရှိကက်သရင်းအက်စတန်တာဝန်ယူထားတဲ့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲနေရာအတွက်ရွေးချယ်ခဲ့ပါတယ်။ EU အတွက်အရေးကြီးနေတဲ့အချိန်မှာယာဒူးတာဝန်တွေလွှဲပြောင်းလုပ်ရတာဖြစ်တယ်လို့လက်ရှိဥယောပါကောင်စီဥက္ကဋ္ဌတာဝန်ယူထားတဲ့ဘယ်ဂျီယံဝန်ကြီးချုပ်ဟောင်းဟာမန်ဖန်
We will need all the qualities for the challenges the European Union will be facing in the years ahead. And I see three.
လာမယ့်နှစ်တွေအတွင်း EU ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အရေးချင်းတွေအားလုံးလိုအပ်မှာဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဟာမန်ဖန်ရွန်ပေးကပြောသွားတာပါ EU အတွက်သူမြင်တဲ့စိန်ခေါ်မှု၃ခုကိုပြောကြားခဲ့တာမှာတော့စီးပွားရေးတိုးတက်မှုတက်နေတဲ့ကိစ္စစစ်အေးစစ်ကာလတွေကဆိုရင်ဥရောပတိုက်ရဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောင်နေတဲ့ယူကရိန်းနဲ့ရုရှားပြဿနာနဲ့ဥရောပတမကတွေကနေဗြိတိန်နိုင်ငံထွက်သွားနိုင်တဲ့အခြေအနေကိုစိန်ခေါ်မှုတွေအဖြစ်နဲ့ပြောကြားသွားပါတယ်။စနေနေ့တုန်းကရွေးချယ်ခဲ့တဲ့ EU ခေါင်းဆောင်တွေအနေနဲ့နိုဝင်ဘာလမှာယာဒူးတာဝန်တွေကိုစတင်ယူကြရမှာဖြစ်ပါတယ်ရှင်။